အိန္ဒိယနိုင်ငံမှာလေယာဉ်စိုက်ပျိုးရေးကဏ္ဍအပေါ်ကန့်သတ်ချက်တွေဖယ်ရှားလိုက်တဲ့အစိုးရရဲ့ဥပဒေသစ်အပေါ်မှာမကျေနပ်တာကြောင့်ထောင်နဲ့ချီတဲ့လေသမားတွေညူဒေလီမြို့မှာဒီကနေ့တနင်္ဂနွေနေ့မှာလည်းဆက်ပြီးဆန္ဒပြနေကြပါတယ်။ခုလိုလေသမားတွေမကျေမနပ်ဖြစ်နေတဲ့ကိစ္စအတွက်ဆန္ဒပြခေါင်းဆောင်တွေလေသမားသမဂ္ဂအဖွဲ့တွေနဲ့ဒီဇင်ဘာ3ရက်ဆွေးနွေးဖို့ဖိတ်ခေါ်ထားတယ်လို့အစိုးရကပြောပါတယ်။ဥပဒေပြဋ္ဌာန်းချက်အသစ်တွေအရလဲသမားတွေအနေနဲ့သူတို့လေယာဉ်ထွက်ကုန်တွေကိုဝယ်လေကြီးတွေအပါဝင်ဘဲသူဖို့မဆူရောင်းချနိုင်တာပါ။လက်ရှိမှာသူတို့ထွက်ကုန်တွေကိုအစိုးရလက်ကမ်းဈေးတွေကိုတင်သွင်းရတာဖြစ်ပြီးဒီပေါ်အနည်းဆုံးဈေးသတ်မှတ်ချက်အမှန်ရှိပါတယ်။ဥပဒေသေးအရဈေးကွက်မှာလွတ်လွတ်လပ်လပ်ရောင်းချနိုင်မယ်လို့အစိုးရကပြောပေမဲ့ဈေးကွက်အပြိုင်ဆိုင်ဖြစ်လာရင်သူတို့ထွက်ကုန်တွေကိုဈေးပေါ်ပေါ်နဲ့ရောင်းလိုက်ရတာမျိုးဖြစ်နိုင်တဲ့အပေါ်မှာတနိုင်တပိုင်လဲလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။လေယာဉ်စိုက်ပျိုးရေးဆိုင်ရာပြည်ပြင်ပြောင်းလဲတဲ့အနေနဲ့ပြည်ရန်ကျအစ်စ်တွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကစက်တင်ဘာလတုန်းကစပြီးတော့မိတ်ဆက်ခဲ့တာပါဒီလိုအစ်စ်ပြင်ဆင်မှုတွေကနေလေသမားတွေရပိုင်ခွင့်နဲ့အခွင့်အရေးအစ်စ်တွေရနိုင်လိမ့်မယ်လို့မိုဒီကဒီကနေ့ရေဒီယိုကပြောကြားတဲ့မင်္ဂလာမှာပြောကြားခဲ့ပါတယ်ရှင်